ဦးမြင့်စားတဲ့အရာပေါ့ခင်ဗျာလက်ရှိတုံ့တွေ့နေရတဲ့ငွေလဲနှုန်းပြဿနာကိုဒီထက်ဆိုးမသွားအောင်ဆောင်ရွက်တဲ့နည်းလမ်းတချို့ကိုထောက်ပြထားတာရှိပါတယ်ဆရာဒီထက်ရပေါ့လေသတိပြုမိတဲ့အချက်တချို့ကိုရှင်းပြပါလားခင်ဗျာ
ခုဆိုရင်ဒါအခုဆို IMF ကိုဖိတ်ခါပြီ IMF ကဥပမာမှာလာမယ်ဒါဆောင်သူတွေကပါလေပုံကောဆရာလည်းလို့ချက်ပြည့်လည်းဆိုကြတာအခုမြင့်ရလည်းလို့ပဲပြန်တော်တယ်အဲဒီခါလည်းဒါပြီးခဲ့တဲ့နှစ်လပြန်ပြုထားတဲ့ဟာပေါ့နော်ထွက်တာတော့ခုမှထွက်လာတာပါအဲ့ဒါအခုမှညောင်းချမ်းတာပြန်လာပြီးခဲ့တဲ့နှစ်လပြန်ပြင်ထားတဲ့ဟာအဲ့ဒါတွေကစပြီးတော့လုံနေပြီလို့ပြောနိုင်တယ
်ငွေလဲနှုန်းကအခြေအနေတွေကအရဆိုးနေတော့ပုံကုန်သမားတွေမကြိုက်တဲ့အတွက်ပေါ့ဆရာအရင်တော့အမျက်ခွန်ဆောင်နေတဲ့ဆရာခိုင်နှုန်းကတော်တော်ကြီးကိုဝန်ထုတ်မှုဖြစ်နေတော့ဆရာဦးမြင့်ကဒီဆရာခိုင်နှုန်းကိုပယ်ဖြတ်ပေးဖို့အဆိုပြုထားတာတွေ့ရပါတယ်အဆိုက200ခိုင်နှုန်းတော့ခြံထားသေးတယ်ပေါ့လေဆိုတော့ကျန်နေတဲ့200ခန်းတော့ဟိုကရှော့ဖို့အလားအလာရောရှိပါသလားဆရာတို့ဘယ်လိုများမြင်ရပါလဲ
။အတော့ပါကြတော့ရှော့ကြရှိရခွန်ကြီးကတော့ပို့ဖို့ပြတာပြီလို့ပြောတ
ာ။ဒေါ်လာဈေးကကျတဲ့အခြေအနေကတိတတကြီးပြန်မကောင်းသေးဘူး။မကောင်းသေးတဲ့အခါကျတော့ပို့ကုန်တွေကထိခိုက်တယ်။နောက်ယင်းနှိမ့်နှံ့မှုတွေပါထိခိုက်နိုင်တယ်ဆိုပြီးတော့ဒီစာတန်းမှာထောက်ပြထားတာရှိပါတယ်။ဆရာဘယ်လောက်ထိစိုးဝါမှုရှိနိုင်မလဲ။
နှစ်ခုရှိတယ်။နှစ်ခုရှိတယ်ဆိုတာဒီပို့ကုန်လုပ်ငန်းရှင်တွေကိုကဲဆိုတာပို့ကုန်လုပ်ငန်းရှင်တွေကခွန်ရှော့ပြီးတယ်ဆိုတာပို့ကုန်လုပ်ငန်းရှင်ကိုကဲတာလို့လာလာမြင်လို့ရပြီမယ်တကယ်တမ်းကတော့သူတို့ကိုပြည်စည်းရောင်းချနေတဲ့လက်သမားတွေပါနေရတယ်ကိုရွယ်ပြုတ်ကျတာတော့ရွယ်ပြုတ်ဆောင်ရွက်ပေးတာအဲတော့နောက်ခုရှိတဲ့ဆက်ပြောပါဘူးလို့ကြားလဲဆိုတဲ့ဟာကအလွယ်ဆုံးပြောလို့ရှိရင်တော့ဒီဘဝရဲ့ခြေကနေ economic fundamentals ပြောင်းသွားလို့ယူဆတယ်။တယောက်ယောက်ကဈေးကစားလို့ဘာလို့ဆိုတော့အမျိုးမဖြစ်နိုင်ဘူး။တယောက်ကဈေးကစားတာအမျိုးဘာမျိုးညာမျိုးဆိုရင်လည်းဒီလောက်ထိကြာကြာကြီးမဖြစ်နိုင်ဘူးလို့ယူဆတယ်။အဲ့တော့ fundamentals ပြောင်းသွားပြီဆိုတာကငွေကတော့လိုလိုချင်မှငွေကတော့ဒေါ်လာရှားတဲ့အခြေအနေမျိုးအခုဒေါ်လာပေါ်တဲ့အခြေအနေမျိုးပေါ့လေ။ဒါမျိုးလေးပြောင်းသွားပြီလို့ယူဆတယ်။နောက်ကမ္ဘာမှာလည်းအမေရိကန်ဒေါ်လာအားနည်းနေလည်းပါတယ်။ဒါပေမဲ့ဒါတော့အကြောင်းတရားတစ်ခုအနေနဲ့ပဲပါတယ်။အဲနောက်တစ်ခုကတော့ရှေ့လာလာကတော့အစိုးရကဘာမှခရင်းမလုပ်ဘဲနဲ့ထားမဲ့စကားတော့ဆက်ပြနိုင်တယ်။ဒါပေမဲ့အစိုးရကဘိုးမေဆာလုပ်မယ်ဆိုရင်တော့ဒါပြန်ပြီးအချင်းကြီးပြန်တက်သွားနိုင်သေးတယ်။ပြန်တက်သွားနိုင်တဲ့အလားအလာရှိတယ်လို့ယူဆတယ်။သို့တော့လူကြီးလျှောက်ပြီးပြောနေကြသလို450ကျပ်မယ်ဆိုတဲ့ဟာကိုလည်းကိုကတော့လက်မခံဘူး။အဲရှေ့ရဖြစ်တဲ့နဲ့ကိုကဖြစ်တဲ့နဲ့1000ဖြစ်တဲ့ဆိုတဲ့ဟာလည်းလက်မခံဘူး။ဒါကတော့ရေးကွက်ရဲ့တဘောတိုင်းနဲ့သွားမှာပဲ
။နိုင်ငံခြားယင်းဒီမြုပ်နှံမှုတွေပေါ်မှာရောခင်ဗျာ။ဆိုလိုတာဒီယုံကြည်စိတ်ချမှုတွေထိခိုက်သွားနိုင်သလား
။ macroeconomic stability မရှိဘူးဆိုရင်တော့နိုင်ငံညှိနှိုင်းမှုကဝန်လေးတာထုံးစံတာနိုင်ငံဆက်စည်းဝါးရေးကိန်းဂဏန်းတည်ငြိမ်မှုမရှိဘူးဆိုရင်တော့နိုင်ငံလည်းညှိနှိုင်းတဲ့လူတွေရဲ့ယုံကြည်စိတ်ချမှုနည်
းနောက်တစ်ခုကဒီစာရဲထဲမှာထောက်ပြထားသလိုပဲငွေလဲနှုန်းကိုထိမ့်မှတ်ပေးနိုင်မဲ့နိုင်ငံတကာစံချိန်စံညွှန်းမှီတဲ့နိုင်ငံခြားငွေကြေးဈေးကွက်တစ်ခုတည်ထောင်ဖို့ဆိုတာမြန်မာနိုင်ငံအနေနဲ့လောလောဆယ်ဒါအချိန်သင့်တော်ရဲ့လားဆိုတာကတော့အခြေအနေနဲ့ဘယ်လိုများမြင်တော့ခင်ဗျာ
အချိန်ကတော့နောက်ကျတယ
်ပြီးခဲ့တဲ့နှစ်ကဆိုရင်ဒါကမ္ဘောဒီးယားမှာစရတယ်ပေါ့ဆရာဒီငွေကြေးဈေးကွက်စနစ်ကဒါပေမဲ့သူတို့မှာဘာမှလက်ပတ်မှုသိမ့်မရှိဘူးလို့လည်းကြားရတယ်ပေါ့လေမြန်မာနိုင်ငံအနေနဲ့ကျတော့
နောက်ခုဖြစ်ပါလိမ့်မယ်ဘဲအင်းဆက်ကမကွန်ဒူရီတနေအဘောရောစတိုရီကြီးခုပါမာရောဂရက်စီပါလိမ့်မယ်ရေစတိုရီပြီးပြီးတော့ငွေကြေးတွေနဲ့ကျသွားနိုင
်ဒီဒေါ်လာဈေးကိုအစိုးရထိမ့်ပေးဖို့အတွက်ပေါ့လေဈေးကွက်ထဲကဒေါ်လာတွေလိုက်ဝယ်ရမယ်ဆိုပြီးတော့ဒီစာရဲထဲမှာရေးထားတာရှိပါတယ်နောက်တစ်ခုကကြောက်မြက်ရောင်းချပွဲလိုမျိုးကိုရှော့ပြီးတော့ကျင်းပဖို့လို့ပါတော့ပေါ့လေဒီထောက်ပြချက်တွေရောဆရာဟိုဘယ်လောက်ထိဖြစ်နိုင်ချေရှိမလဲအစိုးရဘက်မှာရောအခက်အခဲမရှိနိုင်ဘူးလား
ဘောအော်ဆိုရအောင်ဒါတကယ်ကတော့ခက်ခဲကြီးကြတဲ့လုံအောင်မှာပေါ့လေဒါလည်းပြီးခဲ့တဲ့နှစ်လလောက်ကပြောထားကြတာတချို့ကလည်းတကယ်တော့လက်တွေလည်းလုံနေတယ်။ဒါဟုတ်လားလိုက်ဝယ်ဖို့ပါလို့ဆိုတာ20ဒေါ်လောက်ဒါမှမဟုတ်တခြားဖွဲ့စည်းတို့လောက်ဖွဲ့ခိုင်းနိုင်တယ်လို့အပြန်ပြုထားတယ်လေ။ဒါကတော့ပညာရှင်ကတော့လုံလလစဉ်းစားထားတာပေါ့။ဟိုလက်တွေလောက်ရတဲ့လူကတော့ဒီတိုင်းအတိအကျလုံချင်မှလုံနေမှာပေါ့ခက်ခဲကတော့ရှိမှာပါ
။ငွေဝယ်တာတွေရောဆရာတွေ့နေပြီလား။အစိုးရဘက်ကဒေါ်လာတွေလိုက်ဝယ်တာတွေကတော့ရှိနေပြီလား။
ဝယ်ပြီးတော့တတိလို့လို့မြောင်းကြီးဒါချက်ချင်းနဲ့ငင်းတိုင်းတိုင်းနဲ့ဈေးတွေလည်းအကြောင်းမဖြစ်မှာပေါ့သူဝယ်ပြီးဆိုရင်လည်းအမှုဒီမှာပါသိပြီးတော့မတွေ့သေးပါဘူ
းနောက်တစ်ခုက IMF ကနည်းပညာအကူအညီတွေတောင်းခံသင့်တယ်ဒါပေမဲ့သူတို့အကြံပြုသလိုမျိုးအကုန်လိုက်လို့ဆရာမလိုဘူးဆိုတဲ့ဟာလေဒီစာတန်းထဲမှာထောက်ပြထားတာတွေ့ရပါတယ်ဆိုတော့ပတ်ဝန်းကျင်နိုင်ငံတွေရဲ့အခြေအနေနည်းနည်းနှိုင်းရှင်းပြီးတော့ပြောရအောင်ဆရာဘလို့အပြတ်တိုင်းနဲ့ကြုံနိုင်လဲ
တူနီဇီးယားသူပြောတဲ့အတိုင်းလိုက်လို့တာတစ်ခါရောက်တယ်နောက်အာဆီယံပြတ်တယ်တော့ခိုင်ရန်သူတစ်ခါတိုင်းလာတော့မှာတစ်ခါရောက်တယ်မလေးရှားကမဟာဗျာ IMF ရဲ့အကြံပြုတာကိုကြောင်းမြန်လို့တာအောင်မြင်တယ် IMF ဖေးနေတယ်မအောင်မြင်တဲ့ဇာတ်လမ်းတွေအများကြီးဟော IMF ကိုလည်းမတော်လင်းရနဲ့လို့ပြောတယ်
ချုပ်ပြီးတော့ပြောမယ်ဆိုရင်ဆရာဟိုဒီစာတန်းပေါ်မှာဆရာရဲ့နေကုန်းချုပ်ပေါ်လေးဘယ်လိုများထင်မြင်ချက်ပေးကြပါလဲခင်ဗျာ
ပညာရှင်ကတော့ပညာရှင်နေနဲ့ဆက်လက်လာလို့လာဆင်းလာပြီးလို့လာပြောထားကြီးထားတယ်။ဒါတော့ကော့ပြီးတော့ဦးနလာပြန်มาလုံနေတဲ့အတားလေးတွေ့တယ်ဆက်ပြောလို့မနဲ့ညှော်လင့်နေ။ခါလိုက်နဲ့မတူတာကတော့ဘုရားရှင်ရဲ့လက်စိတ်ပို့ပြီးရှိတယ်လို့ဒီကပြောရုံနဲ့တယ်လို့ဆရာကယူဆတယ်
။ဆရာဥက္ကမောင်ညွန်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ပါပြီ။ဟုတ်ပါ